ဥရောပကော်မရှင်ကတစ်ဖက်မှာဒီလူခွင့်ရေးချိုးဖောက်တဲ့မြန်မာစစ်အစိုးရကိုပြင်းပြင်းထန်ထန်ဖိအားပေးနေတယ်လို့ပဲဒီတစ်ဖက်ကလည်းဒုက္ခရောက်နေတဲ့မြန်မာပြည်သူတွေအတွက်အကူအညီတွေကိုပေးနေတာတွေ့ရပါတယ်ခင်ဗျာအခုလည်းပဲယူရိုငွေတန်40ပေးဖို့ဆုံးဖြတ်လိုက်တာတွေ့ရပါတယ်ခင်ဗျာဆိုတော့ကဒီ EU ရဲ့မြန်မာစစ်အစိုးရနဲ့မြန်မာပြည်သူတွေအပေါ်မှာထားတဲ့ဒီမူဝါဒနဲ့ပတ်သက်ပြီးတော့ဗောလေကျွန်တော်တို့ RFA သောတာရှင်တွေရှင်းရှင်းလင်းလင်းသိရအောင်ဆရာဦးနွယ်အောင်နေနဲ့ပြောပြပေးစီကြပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီဥရောပကော်မရှင်အနေနဲ့မြန်မာနိုင်ငံကိုအကူအညီပေးနေတာတွေရှိပါတယ်မြန်မာနိုင်ငံဆိုတာကတော့မြန်မာနိုင်ငံမှာရှိနေတဲ့ပြည်သူလူထုတွေပေါ့နော်တစ်ဖက်ကလည်းပဲ EU အနေနဲ့တို့မို့ဥရောပကော်မရှင်အနေနဲ့မြန်မာနိုင်ငံမှာအခုရှိနေတဲ့စစ်အာဏာပိုင်တွေကိုဖိအားပေးနေတာတွေလည်းရှိပါတယ်ဒါဒီနှစ်ခုကခွဲခြားလို့ရပါတယ်ခင်ဗျာဘာကြောင့်လဲဆိုလို့ရှိရင် EU ရဲ့policy အရာသူတို့ရဲ့မူအရာကိုနော်စစ်အာဏာပိုင်ဒီစစ်အစိုးရကိုသူတို့ကဖိအားပေးတာကတချို့ဖြစ်ပါတယ်ဒါကလည်းပဲမြန်မာနိုင်ငံမှာဒီမူကြီးရအောင်ဖိအားပေးခြင်းဖြစ်ပါတယ်တခါအခုလောလောဆယ်ဥရောပကော်မရှင်ကနေပြီးတော့မြန်မာနိုင်ငံကိုအထူးသဖြင့်ကျွန်တော်တို့ဒီလေဘေးဒုက္ခတွေဒီနာဂစ်မုန်တိုင်းမှာထိခဲ့တဲ့လူတွေကိုအကူအညီပေးတာကဒါလူမှုရေးအရာအကူအညီပေးခြင်းဖြစ်ပါတယ်။ဒါကြောင့်မလို့အကြောင်းပေါ်မှာမူတည်ပါတယ်။ဘယ်အကြောင်းကြောင့်အကူအညီပေးတယ်ဆိုတာမှမူတည်ပါတယ်။ဒါကြောင့်မလို့မြန်မာနိုင်ငံကပြည်သူလူထုတွေသိဖို့ကတော့ဒီအစ်စ်အာဏာပိုင်တွေကိုဖိအားပေးတာဟာဒီ EU ကနေပြီးတော့မြန်မာနိုင်ငံဒီမူစီရစီခြင်းနဲ့ကြောင့်သူတို့ကနေပြီးတော့ဖိအားပေးခြင်းဖြစ်ပြီးတော့တခါ Euro 40ကျော်ပေးတဲ့ကိစ္စကတော့ဟိုမြန်မာနိုင်ငံမှာဒုက္ခရောက်နေတဲ့လူတွေလည်းပဲရောက်အောင်သူတို့အကူအညီဖြစ်အောင်လူမှုရေးအရာပေးခြင်းဖြစ်ပါတယ်ခင်ဗျ
ဒီမုံတိုင်းတိုက်အပြီးပေါ်လေနာဂစ်မုံတိုင်းအပြီးမှာ2-3 lakh အထိအာနာပိုင်တွေဘက်ကကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုတားဆီးပိတ်ပင်ခဲ့တာတွေအားလုံးအတိပဲပေါ့ခင်ဗျာဒါပေမဲ့အခုဒီ EU ရဲ့ဖွံ့ဖြိုးတိုးတက်ရေးကော်မရှင်မင်းကြီးလူးဝစ်မိုက်ကယ်ကပြောပုံအရဆိုရင်ဒီအာနာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်နေရတာအခုတော့အခြေအနေတော်တော်ကောင်းတယ်လို့သူပြောတာရှိပါတယ်ခင်ဗျာဆိုတော့ဥရောပအဖွဲ့အစည်းတွေနဲ့ဆက်ဆံရမှာအာနာပိုင်တွေဘက်ကတစုံတရာပြောင်းလဲလာတယ်လို့ဥနွေအောင်တို့ယူဆလာခင်ဗျာဘယ်လိုသုံးသပ်လို့ရပါသလဲခင်ဗျာ
ဟုတ်ကဲ့ကကျွန်တော်ဒီမြန်မာနိုင်ငံမှာရှိနေတဲ့အာဏာပိုင်တွေဟိုအပြောင်းအလဲလို့ကျွန်တော်တို့ဒီဥစ္စာကိုမယူဆပါဘူးခင်ဗျာနော်ဘာကြောင့်လဲဆိုလို့ရှိရင်မြန်မာနိုင်ငံမှာပြီးခဲ့တဲ့နော်ဟိုတစ်နှစ်တောင်မှပြည်ကနေပြီးဆိုကြပါဆိုဒီနာဂစ်မုန်တိုင်းစတင်ဖြစ်ခဲ့တဲ့အချိန်တုန်းကစစ်အာဏာပိုင်တွေဟာဒီအကူအညီမှုကိုအမျိုးမျိုးအဟာဒါလုပ်ခဲ့တာတွေကိုကျွန်တော်တို့တွေ့ရပါတယ်ဒါကကျွန်တော်တို့ဒီကမ္ဘာသတင်းတွေမှာတွေ့နိုင်ပါတယ်နော်အဲ့ဒီကနေပြီးတော့မှတစ်ချက်သူတို့ကနေပြီးတော့နည်းနည်းလေးလျှော့ပေးလာတာရှိတယ်။ဒါကလည်းပဲခုနပြောလို့ဒီအကူအညီငွေတွေဝင်လာလို့ရှိရင်သူတို့အမျက်ထုတ်နိုင်မယ်ဆိုတာသူတို့သိတယ်လို့ကြောက်မလို့။ဒါဥပမာတစ်ခုအလွယ်ဆုံးပြရမယ်ဆိုလို့ရှိရင်ငွေလဲလှယ်နှုန်းပေါ့ခနော် currency exchange မှာသူတို့အမျက်ရနိုင်တယ်ဆိုတာသူတို့သိလာတယ်လို့ကြောက်မလို့။သူတို့ဘက်ကနေပြီးတော့နည်းနည်းလေးဒီလျှော့ပေးခဲ့တာဖြစ်ပါတယ်။တကယ်တော့ကြည့်ရလို့ရှိရင်တော့သူတို့အတွက်အကျိုးရှိမယ်ဆိုလို့ရှိရင်ဟိုသူတို့နည်းနည်းပါးပါးရှော့ပေါ်ပြီးမယ်ဆိုတဲ့သဘောမျိုးပဲရှိပါတယ်ဟိုဒါကြောင့်မလို့အခုလည်းပဲထပ်ပြီးတော့လူမှုရေးရာအကူအညီပေးတာကိုသူတို့အနေနဲ့သူတို့လည်းပဲအကျိုးရှိနိုင်တာကိုသူတို့မြင်တဲ့အကြောင်းမလို့အာဒီဥစ္စာမြန်မာနိုင်ငံကိုငွေဝင်တာပဲငွေဝင်လို့ရှိရင်ငါတို့လည်းပဲဒီကြားရရနေပြီးတော့အမြတ်ထုတ်နိုင်တာပဲဆိုတော့သဘောမျိုးတွေနဲ့သူတို့ကနေပြီးတော့ဒီလိုဟာမျိုးနည်းနည်းလျှော့ပေါ်ပြီးတော့သူတို့ရဲ့အကျိုးအတွက်လျှော့ပေါ်ပြီးတော့ပြောတာပဲဖြစ်ပါတယ်ခင်ဗျာ
EU ရဲ့ထုတ်ပြန်ချက်ထဲမှာတော့ပေးမဲ့ငွေတွေကိုဥရောပကော်မရှင်ရဲ့ဒီလူသားချင်းစာနာမှုဌာန ECHO ပေါ့နော်အဲ့အဖွဲ့ရဲ့ပြီးတော့ဒီဥရောပအခြေစိုက် NGO အဖွဲ့တွေနောက်ကုလသမဂ္ဂအေဂျင်စီတွေနဲ့ကြက်ချီနေအဖွဲ့ပေါ့နော်နိုင်ငံတကာကြက်ချီနေအဖွဲ့တို့ကတဆင့်ပေးအပ်မယ်လို့ပြောတယ်ဆိုတော့ဒီအကူအညီတွေဟာဒုက္ခရောက်နေတဲ့ပြည်သူတွေကိုတည်းရောက်နိုင်မယ်လို့ရောဥနေအောင်လို့ယူဆလားခင်ဗျာ
အဲကျွန်တော်တို့ကတော့ဟိုနင်းပေါ့လေဟိုအပြည့်အဝတော့ဟိုရောက်မယ်ဆိုတာတော့ကျွန်တော်တို့ဒီဥစားမဖြစ်နိုင်ပါဘူးနော်ဒါပေမဲ့လည်းပဲမြန်မာပြည်သူလူထုတွေဟာဒုက္ခအသီးသီးတွေရောက်နေကြတယ်နော်ကျွန်တော်တို့ဒီ Nagis Cyclone ကြောင့်ရောက်တာလည်းတစ်ပိုင်းပါတယ် အာနာပိုင်းဒီကနေပြီးတော့ပြုလုပ်တဲ့ဒီအန်ရည်ဒီကြောင့်လည်းပဲမြန်မာပြည်သူပြည်သားတွေကဒုက္ခရောက်နေကြတယ်ဒုက္ခရောက်လို့နိုင်ငံခြားကိုထွက်ပြီးတော့ပြေးရတဲ့ဘဝအထိရောက်တဲ့အချိန်မှာလည်းပဲနိုင်ငံခြားမှာဒုက္ခရောက်တာတွေရှိနေကြတယ်ဒါကိုကြည့်ချင်းအားဖြင့်ဒီဥရောပသမဂ္ဂအနေနဲ့ဒီအကူအညီတွေပေးတာကိုကျွန်တော်တို့လည်းကျေးဇူးပါတယ်ပြည်သူလူထုလက်ထဲကိုတော့အပြည့်အဝမရောက်နိုင်ဘူးဆိုတာလည်းပဲကျွန်တော်တို့ကတွက်ဆလို့ရပါတယ်ဒီ NGO တွေ Red Cross တို့ဒီကူညီတဲ့အဖွဲ့အစည်းတွေကလည်းသူတို့ဟိုစူးစမ်းပြီးတော့ပြည်သူလူထုရဲ့လက်ထက်ရောက်အောင်ဟိုလှုပ်ပေးနေတယ်ဆိုတာကျွန်တော်တို့မြင်ပါတယ်ဒါပေမဲ့လည်းပဲသူတို့လှုပ်ပေးမဲ့လည်းပဲစစ်အာဏာရှင်တွေကနေတဆင့်လိုရတဲ့ကိစ္စမျိုးတွေများနေတယ်ဆိုကြောင့်မလို့ဒီမှာလည်းပဲအနှောင့်အယှက်တွေအနှောင့်အယှက်တွေရှိတယ်ဆိုတာကျွန်တော်တို့သိပါတယ်အရေးကြီးဆုံးကတော့ဒုက္ခရောက်နေတဲ့ပြည်သူလူထုရဲ့လက်ထဲကိုအများဆုံးရောက်ဖို့ပဲအရေးကြီးပါတယ်ဒီဥစ္စာကိုအကူအညီနဲ့ဟောနောက်ပြီးတော့ဥရောပကော်မရှင်နေနဲ့ဟောဒီချာချာမော်နီတာရင်းလုပ်ဖို့လိုတယ်ဆိုတာကျွန်တော်ပြောချင်ပါတယ်အဲ့ဒီအပြင်လည်းပဲဥပမာကျွန်တော်နေဆက်မှာဒီလိုလူမှုရေးတွေလုပ်ကြနေတဲ့ကျွန်တော်မြန်မာဒီမိုကရေစီအဖွဲ့အစည်းတွေရှိပါတယ်သူတို့နဲ့လည်းပဲတိုင်ပင်ပြီးတော့သူတို့ကနေတဆင့်လည်းပဲပေးဖို့လိုတယ်ဆိုတာကိုကျွန်တော်ပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာဥနွယ်အောင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျ